ကျမဆူမမရှင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်လုံးကျုပ်ကိုမြို့နယ်နဲ့တခြားမြို့နယ်ကကြေးရွာအုပ်စုတော်တော်များများမှာရွေးကောက်ပွဲမကျင်းပတော့ဘူးဆိုတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာတရားမျှတမှုမရှိသလိုမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတွေရဲ့မျှော်လင့်ချက်တွေကိုရိုက်ချိုးသလိုဖြစ်သွားတယ်ဆိုတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားစုစည်းတင်ပြပေးချင်ပါတယ်လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသကနယ်မြေတချို့မှာရွေးကောက်ပွဲကျင်းပတော့မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ16ရက်နေ့မနေ့ကကြေညာချက်6ဆောင်ထုတ်ပြန်ပြီးနိုင်ငံကိုကြေညာလိုက်တာပါရခိုင်ပြည်နယ်ထဲမှာတော့ပေါက်တော်ပုံနှကျွန်းရသေးတော်ဘူးတီတော်မောင်တော်ကြောက်တော်မင်းများမြေပုံမြောက်ဦးမြို့နယ်စားတဲ့မြို့နယ်ပေါင်း6မြို့နယ်စလုံးနဲ့ကြောက်ပြူမြို့နယ်မှာတော့ရက်ကွက်1ကျေးရွာအုပ်စု52အုပ်စုအမ်းမြို့နယ်မှာတော့ရက်ကွက်3ကျေးရွာအုပ်စု29အုပ်စုစစ်တွေမြို့မှာတော့ကျေးရွာအုပ်စု4အုပ်စုတောင်ကုန်းမြို့နယ်ကရက်ကွက်10ရက်ကွက်ကျေးရွာအုပ်စု52အုပ်စုစားတဲ့မြို့နယ်ကျေးရွာအလိုက်အသေးစိတ်အမည်စည်းရင်းကိုရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ပြန်လိုက်တာပါအခုလိုရွေးကောက်ပွဲကျင်းပဖို့တစ်လနီးပါးတောင်မလိုတော့တဲ့အချိန်မှမှကပ်ပြီးတော့ရွေးကောက်ပွဲမကျင်းပတော့ဘူးဆိုပြီးကော်မရှင်ဘက်ကရုတ်တရက်ထကြေညာလိုက်တဲ့အပေါ်မှာတော့အဲ့ဒီနယ်မြေမှာရွေးကောက်ပွဲဝင်ဖို့စီရင်ရေးဆင်းနေကြတဲ့တိုင်းရင်းသားအမတ်တော်တော်များများအံ့ဩသင်ခဲ့ကြပါတယ်။လုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံရေးအမျက်ထုတ်မှုပါလို့လက်ရှိမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြင့်2020မှာမြေပုံမြို့နယ်မှာပဲပါဝင်ရှင်ပြိုင်ရွေးခံမဲ့ဥဖေတန်ကဖွေပန်ပြောဆိုလိုက်ပါတယ်
။ဖြစ်သိမ်းခံရတဲ့မြို့နယ်တွေကိုကြည့်လိုက်တဲ့အခါမှာအကုန်လုံး AND ကအနိုင်ရတဲ့မြို့နယ်တွေဖြစ်တယ်။ဒီပေါက်တော်တို့မျိုးလို့ဆိုတာတိုက်ပွဲတွေဖြစ်တဲ့နေရာတွေမဟုတ်ဘူးပေါက်တော်ဆိုရင်ဘဏ္ဍာတောင်မကြောက်ဘူးအဲဒီမျိုးတွေကိုဖြတ်ပြီးတော့တကယ်ညနာမှာကြီးကြီးဖြစ်ခဲ့တဲ့ဘလော့မျိုးတွေဆိုတော့ရွေးကောက်ပွဲမှာပြန်ထည့်ပြန်ရောအတစ်ခါကလုံချုံရေးအပြင်ပေါ့နော်ဒီနိုင်ငံရေးအကျိုးအမြတ်အတွက်မျှော်ကိုးပြီးတော့စီးရင်နဲ့လုံချုံရေးနဲ့ပါတီနိုင်ငံရေးကိုရောသမမှွေပြီးတော့ထုတ်လိုက်တဲ့အဖြေလို့ပဲကျွန်တော်ကအဲလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
လက်ရှိမှာလဲကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြင့်လာမယ့်2020ပြည့်နှစ်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံမဲ့ဦးထွန်းဝင်းကလည်းဒီလိုရက်ကတော့ပြည်သူတွေရဲ့မျှော်လင့်ချက်ကိုရိုက်ချိုးသလိုဖြစ်သွားတယ်လို့ဆိုပါတယ
်ရွေးကောက်ပွဲလေးနင်းလာတဲ့ခါကျတော့ကျွန်တော်တို့ကတော့ဒီကိုပြင်ဆင်လို့ရမယ့်ပိုင်းတွေကတော့ကျွန်တော်တို့ပြင်ဆင်နေကြပြီပေါ့ဒီရှိမှာတော့ကျွန်တော်တို့ဒီစေရေးပြိပက္ခဖြစ်နေတယ်အောက်ချိန်မှာကျွန်တော်တို့ပြည်သူတွေရဲ့လိုအပ်ချက်တွေပြဿနာတွေနေဆက်တူဝါလူမှုဘဝပြဿနာတွေရှိနေတဲ့ခါကျတော့ဒီအချိန်မှာကိုစားပြုမှုဟာရေးကြည့်တယ်ဆိုတော့ဒီခံစားမှုတွေနဲ့ဒီရွေးကောက်ပွဲကိုတမျှော်လင့်နေကြတဲ့လူတွေတော်တော်များများကျွန်တော်တို့တွေ့နေရတယ်ပေါ့ဒီလိုရှိမှဒီလိုထုတ်ပြန်လိုက်တာကတော့ပြင်ဒီမျှော်လင့်ချက်တွေကိုအကုန်လုံးရိုက်ရှုလိုက်တယ်လို့ဖြစ်သွားတာပေါ့သူတို့အတွက်တော့ကျွန်တော်တို့အများကြီးကျွန်တော်တို့စိတ်မကောင်းဖြစ်ရတာပေါ့ဆိုတော့ပြည်သူကိုကိုစားပြုတဲ့လူတွေကပြည်သူတွေရဲ့ခံစားမှုတွေကိုတရားဝင်လမ်းကြောင်းကကျွန်တော်တို့ပြောခွင့်မရတဲ့အခြေအနေမျိုးတွေကျွန်တော်တို့ဖြစ်သွားတာပေါ့
စစ်ဘေးယောဂဘေးတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ဒေသခံတွေအတွက်မဲပေးပိုင်ခွင့်နိုင်ငံသားတို့ရဲ့အခွင့်အရေးပါဒီမိုကရေစီအစိုးရလက်ထက်မှာမှဆုံးရှုံးနေနိုင်ရတဲ့အခြေအနေဖြစ်နေပါတယ်လို့ AMP ရခိုင်မျိုးသားပါတီရဲ့ဗဟိုကော်မတီဝင်အတွင်းမှုတဦးအောင်မရကျော်ကသုံးသပ်ပါတယ်
ဒီမိုကရေစီနိုင်ငံအနေနဲ့ပေါ်ဆောင်ဖို့အတွက်ကြွေးကြော်နေတဲ့ဒီဒီမိုကရေစီအစိုးရလို့ကျွန်တော်တို့ပြောနေတယ် NLD အစိုးရလက်ထက်မှာမှဒီမိဆန္ဒနေတွေအလောက်လောက်အများကြီးပြဖြက်ပြီးရင်လို့လှုပ်လိုက်တာကဒီမိုကရေစီမဆန်တဲ့အစိုးရဖြစ်သွားတာပေါ့အခုဒီမိုကရေစီအစိုးရလို့ခံယူတဲ့အစိုးရလက်ထက်ကြမှာဒီပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံရေးပုံကိုကျင့်လိုက်ပြီးရင်စစ်ပုံကိုရှိလိုက်တဲ့သဘောမျိုးဖြစ်တော့တယ်ဒီမိုကရေစီအခင်းအကျင်းရလဲလုံးဝကိုလက်ခံနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်တို့ကတော့သုံးသပ်တယ်ဟုတ်လားအဓိကကတော့လက်ရှိအာဏာရအစိုးရကပဲအဲ့ဒီ UEC ကိုလွှမ်းမိုးပြီးရင်လုတ်တဲ့သဘောမျိုးအဲ့လိုမျိုးသုံးသပ်မိန်တာပေါ့ကျွန်တော်တို့မျိုးနေ၉မျိုးနေဒီပေလိုက်တာကတော့အရန်ကိုတရားများများတယ်သူတို့ပြောမယ်ဆိုရင်ဒီဟာအတွက်ပြင်ဆင်ထားတဲ့လွှတ်တော်ကိုယ်စားလှယ်ဘောင်းကလည်းအများကြီးပဲကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ဘူးတခြားပါတီတွေရောအဲ့ဒါတွေရေလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေပြီးသူတို့ရေကုန်ကြစရိတ်တွေကတော်တော်ကိုနစ်နာတဲ့သဘောမျိုးဖြစ်တော့တာပေါ့မတရားသဖြင့်လုပ်တယ်လို့ပဲကျွန်တော်တို့ကသုံးသပ်တာပေါ့အဲ့လို
ဒီလိုစစ်ဖြစ်တဲ့ဒေသတွေကအတိဒုက္ခရောက်နေတဲ့ပြည်သူကိုကိုးစားပြုတဲ့ပြည်သူကိုယ်တည်းမရှိဘူးဆိုရင်ဒေသတွင်းကပြိပခါတွေဟာပို့ပြီးတော့ဆိုးဝါးကုန်မယ်လို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဥဖေတန်းကရှုမြင်ပါတယ်
ကျွန်တော်ဒေသမှာစစ်ပွဲတွေလည်းဖြစ်နေတယ်လူခွင့်ရေးရှုဖို့မှုတွေစစ်ရာဇဝမ်းမှုတွေအစိုးဖြစ်နေတဲ့နေရာမျိုးမှာဒီရွေးကောက်ပွဲမရှိလို့လွှတ်တော်ကိုယ်စားလှယ်တွေမရှိတဲ့နေမျိုးမှာပြည်သူအတန်တွေပေါ့နော်ပြည်သူကိုကိုးစားပြုတဲ့အတန်ဟာပျောက်သွားမှာဖြစ်ပါတယ်အဲဒါကြောင့်ဒီဒေသမှာပို့ပြီးတော့
ကြက်နာတွေပို့ပြီးတော့ရှုပ်ထွေးလာလိမ့်မယ်။အဲ2020 25ကြားမှာပြည်သူတွေပို့ပြီးတော့ဒုက္ခရောက်လာလိမ့်မယ်။ခြေရဆွတ်တော်ကလည်းတော်တော်ကိုပြည်သူကိုကုစားပြုမှုအားနည်းတဲ့လွှတ်တော်မျိုးဖြစ်တော့ဒီစစ်ပွဲလက္ခဏာပို့ပြီးတော့ကျေပြတ်လာမယ်၊ဆူရလာမယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲသဘောပေါက်ပါခင်ဗျ။
ရခိုင်ပြည်နယ်တွင်ဒေသတွေအပါအဝင်တိုင်းရင်းသားနယ်မြေတချို့မှာအခုလိုရွေးကောက်ပွဲမကျင်းပနိုင်တာနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဘာကြောင့်လဲဆိုတာအတိအထပိုပြီးရှင်းရှင်းလင်းလင်းထုတ်ပြန်အသိပေးတဲ့လို့ဆိုင်ရာတိုင်းရင်းသားပါတီတွေကရောနိုင်ငံရေးလှစ်လာအကဲခတ်တွေကပါတိုက်တွန်းနေကြပါတယ်ရှင်ကျွန်မစုမမ